အမြင့်ပေါ်ပဲဖြစ်နေပြီးတော့ကန့်ကွက်တာတွေနဲ့ရင်ဆိုင်ထားရတဲ့ကချင်ပြည်နယ်မြစ်ဆုံဆယ်စီမံကိန်းကိုတရုတ်ဘက်ကဖျက်သိမ်းနေဆိုရင်အပြန်လည်အနေနဲ့ UNESCO ကနေစီးပွားရေးစင်ကြံတစ်ခုအစားထိုးတောင်းလာနိုင်ကြည့်ရှိတယ်လို့တရုတ်မြန်မာဆက်ဆံရေးလှူလာဆောင်ကြည့်သူတွေကသုံးသပ်ကြပါတယ်။ဒါမှဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်အတွက်မှာမြစ်ဆုံဆယ်စီမံကိန်းကိစ္စဆွေးနွေးပဲရှိပြီးတော့ဖျက်သိမ်းဖြစ်ဖို့တရုတ်ဘက်ကပြောထားတဲ့အကြောင်းသတင်းတွေထွက်နေချိန်မှာအခုလိုသုံးသပ်ကြတာဖြစ်ပါတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကတင်ဆက်ထားပါတယ်။
တရုတ်နိုင်ငံသမ္မတရှီကျင်းပင်ရဲ့ဖိတ်ကြားချက်အရတွားရောက်တဲ့သမ္မတဦးထင်ကျော်ရဲ့တရုတ်နိုင်ငံချစ်ကြည်ရေးပထမဆုံးအကြိမ်ခီးစဉ်ကိုဒီကနေ့စတင်တာဖြစ်ပါတယ်။အငင်းပွားပွဲဖြစ်နေတဲ့မြေဆုံရေကာတာစီမံကိန်းကိုနှစ်နိုင်ငံအပြန်အလှန်ကြိုးရှိစေမဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့မှန်မှန်ကန်ကန်ဖြည့်ဆည်းမှဖြစ်တယ်လို့ဒီခီးစဉ်မစတင်မီမှာတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တာပါ။ဒီပေါ်မှာမြေဆုံစီမံကိန်းကိုဖြတ်သိမ်းပွဲရှိကြောင်းတရုတ်မြန်မာဆက်ဆံရေးအပေါ်လေးလာစောင့်ကြည့်နေတဲ့ဒေါက်တာခင်စောဝင်းကတုံ့တက်ပါတယ
်ဒီကိစ္စကိုတော့ဒီလိုလုပ်တင်လေကိုတိုက်တွန်းရကြာပြီလေဆိုတော့ဒီဘက်ကလုံးဝမစားပြုပြီးဘက်ကပဲသူကတစ်ခက်သက်ပေါ့လေဒီလို naturally ပေါ့ပြင်နေနောက်ဆုံးပေးပုံပုံစံမျိုးဥပေါ်နေတယ်လေဒါဆိုတော့ဖက်ရှားပေးလိုက်တဲ့ဖြစ်သွားတာပေါ့ဒီစားဟိဒီအကြောင်းတော့ခက်ခဲအများကြီးတွေ့နေရတယ်နိုင်ငံရဲ့ဆက်ဆံရေးကတုံ့ဆိုင်နေတယ်လေတုံ့ဆိုင်နေတော့ပြန်ပြီးတော့ဒါစဖို့ကလည်းခက်ခဲအများကြီးရှိရဆိုတော့ပြုပြီးကသူ့နေရဥစ္စာကိုသူကရပ်ဆိုင်ပြီးတော့တခြားဒီရင်းနှီးနှံမှုလုပ်ငန်းတွေပေါ့လေအပေါ်အစီအစားဆောက်လုပ်လုပ်ငန်းတွေကိုသူ့နေနဲ့ကတော့ဖြတ်ပြီးကန့်ထားလိုက်မှာလို့တော့အခုထင်ရတယ်နော
်ဒီလိုတောင်းဆိုလာနိုင်ပွဲရှိတာတွေကိုဒေါက်တာခင်စောဝင်းကအခုလိုဆက်ပြောပါတယ
်ဟိုကြားနေတာကတော့ပြုပြီးကစိတ်ကမ်းတစ်ခုနောက်တစ်ခုဆိုကြည့်နေတယ်ကျေရခဲ့ကံပေါ့လေသူစီကကြားရတာကအဲကြောက်ပြောတော့အမှန်ကောင်းပါလေစစ်ဆတ်ဆွာရပေါ့လေကောင်းပါဒါပေမဲ့ဒီခိုင်းချင်းနဲ့ဟာတဲ့မကြည့်နိုင်ဘူးတဲ့ဟိုဒီတောင်းဝင်းနဲ့ရင်နံကိုတော့ပြုတ်လို့ရတာပေါ့ဒါပေမဲ့အဲ့ညံမှာသွားပြောအဲ့ဒီနည်းစုံနာမဲ့ကုမ္ပဏီကအမှန်နဲ့နေတယ်ဆိုတော့သူတို့နေကဒီကြောက်ဖြူကိုဒီတိုင်းထားရအောင်ဒါပေမဲ့ဒီရက်ပေါ်တော့အလုပ်ဖြစ်လို့အကျိုးရှိမဲ့သူစိတ်ကမ်းတစ်ခုကြည့်နေတယ်ဟုတ်လားနော်နောက်တစ်ခုကဒီစီးပွားရေးစင်ကြံကြီးပေါ့လေနော်ဆိုတော့ BCM ကိုခေါ်ရင် BCM တော့ဘင်္ဂလားဒေ့ရှ်ရဲ့တရုတ်ကအင်ဒီယာရဲ့မြန်မာလေးနိုင်ငံပေါ့အဲ့ဒါကိုလည်းကျုပ်ကသူကလုပ်ဖို့ဆိုတိုင်းနေနေပြီ
ဒေါက်တာခင်စောဝင်းဟာကျုပ်နိုင်ငံရဲ့ဖိတ်ကြားချက်အရနှစ်ကြိမ်တွားရောက်ခဲ့ပြီးမြစ်ဆုံရေးပါဝင်ကျုပ်မြန်မာဆက်ဆံရေးရဲ့အနာဂတ်ကိုဆွေးနွေးပြောဆိုခဲ့သူလည်းဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကတော့မြစ်ဆုံစီမံကိန်းအစအခြားအသေးစားရေအားလျှပ်စစ်စီမံကိန်းတစ်ခုတည်ဆောက်ရေးကိုဆွေးနွေးတာတွေရှိခဲ့ပူးကြောင်းနဲ့ဒီလိုစီမံကိန်းတွေတည်ဆောက်မယ်ဆိုရင်လူထုကိုအူဆုံးချပြတဲ့သလိုတရုတ်မြန်မာနယ်စပ်ဒေသကလက်နက်ကင်ပြည်ပခန့်တွေကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်ကြောင်းထောက်ပြပါတယ်။အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးကမောင်စွေကတော့မြစ်ဆုံရေးနဲ့ပတ်သက်ပြီးနှစ်နိုင်ငံဆက်ဆံရေးကောင်းအောင်လေးထားဆောင်ရွက်ဖို့လိုတယ်လို့နိုင်ငံအကျိုးစီးပွားအတွက်လည်းချင်းချင်းဆောင်ရွက်ဖို့လိုအပ်ကြောင်းတုံ့တက်ပါတယ်
။တရုတ်နိုင်ငံနဲ့ပတ်သက်လို့ရှိရင်ကိုတို့ကတတိနဲ့ထားပြီးပြောရတဲ့အပိုင်းမျိုးရှိတယ်။ဘာလို့တရုတ်နိုင်ငံနဲ့ဒီအမေရိကန်နိုင်ငံနဲ့ကလည်းဘူရောဆန်မှာတင်းရှင်းနေဖြစ်နေတယ်။အဲ့ဒီကတော့ကိုယ်နိုင်ငံနဲ့နိုင်ငံတကာနဲ့တင်းတင်းပြတ်တော့အောင်ပေါင်းရမယ်အနေအထားနိုင်ငံရဲ့ဇက်ခုံပေါ်ကိုတက်လာတာမကြာသေးတဲ့အခါကျတော့အင်းတန်တမန်ကြီးကဒီဟာကောင်းလဲကျနာပြည့်စရာကြီးကိုတော့သူကသူ့ပြည်သားချောင်ချဖို့လိုတာပေါ့ဒါတောင်းရင်းနိုင်ငံကျူးစီးပွားနဲ့ပတ်သက်လို့ရှိရင်မြန်မာကျူးစီးပွားနဲ့ပတ်သက်ရင်တော့ဟိုချင်းရင်ချင်းကိုပြောရတဲ့အခါကျပြောဖို့လိုပါလိမ့်မယ်
မြစ်ဆုံစီမံကိန်းကိုဆက်လက်ပြီးတည်ဆောက်မယ်မဆောက်ဘူးဆိုတာကိုတော့ကောင်းကျိုးဆိုးပြစ်တွေကိုနိုင်ငံတကာပညာရှင်တွေရဲ့လေးလာသုံးသပ်ချက်ရယူပြီးမှဆုံးဖြတ်သင့်ကြောင်းပြောပါတယ်။ကချင်ပြည်နယ်အတွင်းမှာဆောင်ရွက်မဲ့ရေအားလျှပ်စစ်စီမံကိန်းတွေကိုဆက်လက်ဆောင်ရွက်သင့်မသင့်နဲ့ပတ်သက်ပြီး AR မြစ်ဆုံမြင့်ညာမြင့်ဝန်းရေအားလျှပ်စစ်စီမံကိန်းများလေးလာစီစဉ်သုံးသပ်ရေးကော်မရှင်ကို2016ခုနှစ်ဩဂုတ်လမှာသမ္မတဦးထင်ကျော်ကဖွဲ့စည်းခဲ့ပါတယ်။ဒီကော်မရှင်ကစီမံကိန်းတွေကိုအမျိုးသားအကျိုးစီးပွားတိုးတက်ရေးကိုအခြေခံပြီးနိုင်ငံတော်နဲ့ပြည်ပယူနီမြုံနံသူတို့နှစ်ဦးနှစ်ဖက်အကျိုးဖြစ်ထွန်းစေမဲ့နည်းလမ်းတွေရရှိစေမဲ့အချက်တွေကိုလေးလာသုံးသပ်အကြံပြုဖို့ကိုလည်းညွှန်ကြားခဲ့ပါတယ်ခင်ဗျာ။